Genau, die Gnäs für die Leute, die haben ja auch eine Mann, die haben ja auch eine Summe. Die Sitzung sieht der Labien auch, die haben ja auch eine Summe. Die haben ja auch eine Summe. Die haben ja auch eine Summe. Die haben ja
auch eine Summe. Die haben ja auch eine Summe. Die haben ja auch eine Summe. Die haben ja auch eine Summe. Die haben ja auch eine Summe. Die haben ja auch eine Summe. Die haben ja auch eine Summe. Die haben ja auch eine Summe. Die haben ja auch eine Summe. Die haben ja auch eine Summe. အဲ့ဒါမဲအောင်နိုင်ကိုယ်တိုင်လက်မှတ်ထိုးပြီးတော့တထုတ်တာဗျအဲ့ဒီဥပဒေကအန်အယ်ဒီအစိုးရလက်ထက်နိုင်ငံသားများရေပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနေပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးတဲ့ဥပဒေဆိုတာရှိတယ်အဲ့ဒီဥပဒေရဲ့ကောင်းတာတွေမှန်သမျှကိုအကုန်ဖြတ်လိုက်ပြီးတော့အဲ့ဒီမှာဥပဒေမရှိတဲ့နိုင်ငံလို့ကျင့်သုံးသွားတော့တာပဲဆိုတော့အဲဒီစဲဥပဒေမှာတပါပုဂ မလိုက်နာတော့ဘူးနောက်တစ်ခုကပုဂ္ဂိုလ်တူဦးဤနေအိမ်နဲ့နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အဦသို့မဟုတ်ပရဝုန်နှင့်ပရဝုန်အတွင်းရှိအဆောက်အဦများအတွင်းသို့တည်ဆဲဥပဒေတရားရရဝင်ရောက်ရှာဖွေခြင်းသိသိခြင်းသို့မဟုတ်လူတူဦးကိုရှာဖွေခြင်းဖမ်းဆီးခြင်းပြုလုပ်လိုလျင်တပ်ဆိုင်ရာရက်ွက်သို့မဟုတ်ကြီးရာဥကျွေးမှုဖြစ်စေအကြီးရွာတာဝန်ခံသို့မဟုတ်ယာယီမှုဖြစ်စေဆယ်မှုဖြစ်တဲ့ဦးအပါအဝင်အ ਨੇ ဆုံးတပ်တွေနဲ့ဦးနဲ့သူဆောင်ရမယ်ဆိုတော့မလိုက်နိုင်တော့ဘူးသူတို့ကြိုက်တဲ့အချိန်မှာအဲခုနကပြောလို့စစ်တပ်ကတရိုက်ဝင်ပြီးလုတ်တယ်အဲ့ဒါတွေကိုစလုတော့တာအကြီးဆုံးအတွက်ပေါ့
ဆိုတော့နိုင်ငံသားတွေကသူများပြောတဲ့ဥပဒေမှာပါတဲ့အချက်လက်တွေကိုရီးကိုရာလွတ်လပ်ခွင့်တို့နေအိမ်ခြံဝင်းလုံခြုံခွင့်တို့စတာတို့ချိုးဖောက်ခံရတယ်ဆိုရင်အခုလောလောဆယ်မှာမြန်မာနိုင်ငံမှာအကာအကွယ်ပေးစရာဥပဒေမရှိဘူးဆိုတဲ့သဘောဖြစ်နေတယ်ပေါ့ခင်ဗျာ
မရှိတော့ဘူးအဲ့ဒီဥပဒေပြင်ဆင်တဲ့ဖေဖော်ဝါရီ23ရက်အတရက်နေအာဏာသိမ်းတဲ့23ရက်နေ့မှာအဲ့ရထုတ်လိုက်တဲ့နောက်ပါဗမာနိုင်ငံမှာတရားဥပဒေမရှိတော့ဘူး
ဟုတ်ကဲ့ကျွန်တော်သိချင်တာတရားဥပဒေတော့ကောက်ဘူးဆိုလူခွင့်ရေးကိုမရှိတော့တဲ့သဘောပေါ့အဲ့တော့လူခွင့်ရေးအားလုံးပါသွားပြီပဲအဲ့ဒီမှာ
ဟုတ်တယ်ဟုတ်တယ်လူခွင့်ရောတရားဥပဒေတွေအကုန်ပါသွားပြီဗျာ
အဲ့တော့
အဲ့ရပထမဆုံးစလုပ်တာနော်ပထမဆုံးစလုပ်တဲ့အလုံးတော့အဲ့တော့
အဲ့တော့လူတွေကသူတို့ရဲ့ဘဝမှာနင့်နာမှုတွေပါတယ်ဖြစ်လာရင်ဥပဒေရဲ့အကာအကွယ်မရှိဘူးသူတို့လိုအပ်ခံနေရသလားဘယ်မှာသွားပြီးတော့သူတို့ဒါ justice ရအောင်ကြိုးစားကြပါလဲရော
သူတို့အဲ့ဥပဒေကိုမလိုက်နာဘူးရောပြီးတော့ပြည်သူလူထုအကာအကွယ်မပေးတော့ဘဲနဲ့ပြည်သူလူထုကိုဖမ်းဆီးတယ်ပစ္စည်းသိမ်းတယ်တတ်တယ်အဲ့ဒါလည်းလုံလိုက်တဲ့အခါမှာကျွန်တော်လူကြီးတွေကတော့ဒါစစ်ဆိုးကနဲ့အပွဲပွဲတွေ့လာခဲ့တဲ့အခါကျတော့သတိကြီးစွာထားတာပေါ့ဗျာဟုတ်လားအဲ့တော့ကျွန်တော်တတိယလည်းကြီးပြီဆိုတော့ဒါမှကလေးတွေကတော့မတရားတာမကြိုက်ဘူးဗျ။အဲအဲ့ဒါပဲပြဿနာက။အဲရှင်ရကျွန်တော်တို့လည်းတိတ်တတ်တွေရှိလို့ပြောနေတာမဟုတ်ဘူး။ကလေးတွေကဒီဟာကိုဘယ်လိုမှလက်မခံနိုင်တော့ဘူးဗျ။သူတို့ကအဲ့ဒါသူတို့ကလာ၅နှစ်လောက်လွတ်လပ်မှုတွေရလိုက်တဲ့အခါအခွင့်အရေးကြီးကိုသူတို့ကအယံမမောပြီးတော့သူတို့ကအနာဂတ်တော့ပျက်စီးပါပြီဆိုပြီးတော့သူတို့ကအဲ့လိုရာအဲ့လိုဖြစ်ကြတာ
အဲ့တော့တရားစီရင်တဲ့ကိစ္စတွေကြတော့ခင်ဗျာအရက်ဖက်တရားသူကြီးတွေကတကယ်တရားဥပဒေအတိုင်းစီရင်ကြတာလားသူတို့မဟုတ်သူတို့ကိုကြောက်လို့သူတို့လွတ်ခိုင်းတဲ့အတိုင်းလိုက်လုပ်နေကြတာလားခင်ဗျာ
အဲ့ဒီအနေနဲ့ပတ်သက်လို့ကတော့ကျွန်တော်ကတော့အလိုခံယူထားလဲဆိုတော့တရားရုံးနေအကြောင်းပြောနေရတာတရားဥပဒေသွားရုံးနေမှာရှောက်လွှဲပေးနေခုခံနေရတာတွေကအပေါ်အလုပ်တွေပဲဘာမှကိုအရာမရောက်တော့ဘူးလို့ဆိုပြောကျွန်တော်ကတော့အဲ့လိုခံယူထားတယ်ပါဒုရဲဆိုတော့ तू ကနောက်ဥပဒေတစ်ခုကို तू ကလည်းလုတ်ပြတယ်ကြာအဲ့ဒါကျတော့ तू ကဥပဒေဆိုင်ရာအထောက်အကူပြုရေးဥပဒေဆိုတာရှိတယ်အဲ့ဒီဥပဒေကိုလည်းပဲ तू ကအများကြီးဖြတ်ပလိုက်တယ်ကြာသူ့ဟာတွေကိုအစားထိုးပလိုက်တယ်အဲ့တော့အဲ့ဒီဟာဘာလဲဆိုတော့နိုင်ငံသားတွေကိုဥပဒေပိုင်းဆိုင်ရာအရာအကူအညီပေးရမယ်ဘာမလို့ထောင်ကျနေလူတွေအကြက်ရဲအချုပ်မှာကြစတည်ရနေကြသွားတယ်ရနေပြီးတော့အပိသအယူခံအစစ်အစင်တွေဒီအကုန်လုံးကာကွယ်ပေးရမယ်လို့အဲ့ဝီကတခြားရေးထားတာပြအဲ့ဒါကိုနိုင်ငံတော်စီးရင်လည်းကိုလုတ်ပေးရမှာနော်သူကဒီမှာစီးရင်တော်မတဲ့လူတွေဆိုအဲ့ဒါအပေါ်ကြီးလည်းပွက်ပြီးပြီအဲ့တော့အဲ့နိုင်ငံတော်စီးရင်လည်းလုတ်ပေးရမယ်ဥစ္စာတွေကိုအဲ့ဒီဥပဒေကိုမလိုက်နာတော့ဘူးလို့သူကအပိုက်တွေဖြတ်ပြီးရသူကဒီအစားထိုးပလိုက်တယ်ကြာအဲ့ဒီဥပဒေတွေမလိုက်နာတော့ဘူးလို့ပြောတယ်ကြာအခုဆိုလို့ရှိရင်ဘလို့ပြလိုက်တယ်ဆိုလို့ရှိရင်အရက်တပ်ဖွဲ့ကိုဖမ်းပြီးရနေစပြီးလာမလုပ်တယ်လာပဲလာပြီးတော့ပြဿနာမရှာနဲ့အဲ့တရားရုံးရောက်ပြီဆိုလို့ရှိရင်တော့ပြောဒါပြောတရားရုံးရောက်ပြီဆိုခုကအခုကအယူခံတက်ပေါ်ဗျာအဲ့အဲ့ဒါပဲအကန့်တတ်တည်နေပေါ့ဗျာ
အဲ့ဒီတရားရုံးမှာခုကနားရောဥပဒေဘောင်းအတွင်းကဖြစ်ထွန်းပါရတာကျွန်တော်ကြားတာတချို့စစ်နေတွေဆိုရင်
တရားရုံးကိုသွားနေရခါမှာရဲရွာသူတို့ထင်းကြောက်တဲ့သဘောဓာတ်ပုံရယူရာတို့ဘာလို့နောက်ပြီးတချို့စဉ်းနေတယ်ပဲတခွင်ကအစစ်မှအဖန်ခံတဲ့ဆိုတာကြားပါတယ်အဲ့ဒါလည်းနေပြောပါဦးခင်ဗျာအဲ့ဒါလည်းနှစ်ပိုင်းပြောမှရမယ်ဗျာတကယ်ဟိုဆေးရချက်လန်သွားနဲ့ဟာလားအဆုံးစားပြီးလိုက်နေရှိနေဘူးဟိုပုတ်ခတ်ပြောတာတော့ပေါ့ဗျာအဲသူတို့ရဲ့ဆောင်ရွက်ချက်တွေကလည်းထိုက်တင်သလောက်တော့အမှုတွေတော့ ောတဲ့စကားလေးတွေပါလေးတွေခဏတစ်ခုပေါ့ဗျာအထောက်မှာအဲ့ဒါလေးတော့ရတယ်ဒါမှမဟုတ်ခဗျာတရားရုံစစ်တယ်နဲ့ကြိုင်နဲ့ထောင်ထဲမှာပဲစစ်တာပဲဗျာအထောင်နာထောင်ရုံးပေါ့ဗျာထောင်ဝင်းထဲမှာရှိတယ်ရုံးစစ်တာပဲခဗျာအဲ့ဒါဟိုရှင်းရှင်းပြောရင်တော့ဗျာတရားလူရဲ့တရားလူပြတ်တည်တည်ရဲ့သူတို့တင်တဲ့ဆော်ရဲဆန္ဒနေပြက်ဆံပြီးတရားခံနဲ့တရားခံများတက်တည်တည်ဦးတော်မှာပဲခင်ဗျာတိတ်အလေးမထားတော့ဘူးတန့်ချတာပဲတန့်ချတာပဲနောက်တစ်ခုကအဲကျွန်တော်တို့ရန်ကုန်မှာဆိုရင်၄မြို့နယ်ရှိတယ်ကျန်တဲ့မြို့နယ်တွေရှိသေးတယ်ဗျအဲမာရှယ်လောကြီးညာထားတဲ့နေရာတွေရှိတယ်အဲအဲ့ဒီနေရာတွေဆိုလို့ရှိခင်ဗျာစစ်ဘုရားနေတရားစီရင်တာပဲဟိုတရားလိုကလာပြီးတော့ရဲကလာထွက်တယ်ထွက်ပြီးတော့သူတို့ပြနေတဲ့တက်တည်ပြလဲပြလဲပြီးတော့မင်းအသိရှိလားမရှိလားတမ်းမိတာပဲမရှိဘူးဆိုလို့ရှိရင်လည်းပဲအဲဆိုရင်လည်းမင်းဆိုကြတဲ့နဲ့ချတယ်ရှိတယ်ဆိုရင်လည်းချတယ်အဲအဲ့လိုပေါ့အဲပြောပြောဆိုတော့ဟိုမင်းဝင်းခိုင်းရင်လည်းတက်တာမယ်ဆိုတဲ့ဘုံမျိုးပြောပြီးတော့အချလိုက်တာပဲဗျာပြီးတော့မာရှယ်လောတွေကတော့မာရှယ်လောစစ်ဘုံမျိုးတွေကတော့တေတန်နေပြီပဲခင်ဗျာအများကြီးပဲပါတယ်ကျွန်တော်တောင်းဟိုကျွန်တော် Facebook မှာတော့ရေးလိုက်တယ်တောင်းဆန်းစုကြည်အမှုကိုတိုက်နေကြရဲဘော်တွေခင်ဗျားတို့ဥပဒေအကြောင်းတွေပါတွေတိတ်ပြောမနေပါနဲ့ခင်ဗျတရေလိုနဲ့တရေလိုပြတက်တည်စစ်သူတို့တင်တက်တည်စစ်ပြီးတော့သူတို့ချလိုက်မှာပဲတော့အဲ့တော့ခင်ဗျားတို့အဲ့ဒီအတွက်လည်းဘာမှပြောမနေပါနဲ့ဗျာအပေါ်အလုပ်တွေကိုခင်ဗျားနော
်ဟုတ်ကဲ့
တရားစီရင်ရသူတို့လက်ထက်မှာရှိတာဒါကြောင့်မလို့ခင်ဗျားတို့ကဒေါံဆန်းစုကြီးကိုနိုင်ငံရေးအရာဖြစ်မိနေအောင်အပ်တူတိတ်လုပ်ပေးဖို့သွားချိုးသွားပါဆိုပြီးတော့ကျွန်တော်တို့အဲ့တော့သူတို့သတိပေးလိုက်သေးတယ်
ဟုတ်ကဲ့ကျွန်တော်အဲ့တော့မိကျင်နေတာအဲ့တော့ဒေါံဆန်းစုကြီးအမှုကပြည်သူတရားလုံးကဒီမှာကနိုင်ငံကအားပါဆောင်ကြည့်နေတဲ့ကိစ္စဖြစ်ပါတယ်။နေကြတော့သူတို့ရဲ့တရားရုံးရဲ့ရလဒ်ကတော့ credibility ကုန်ပစ္စည်းရှိရဲ့ယုံကြည်ကိုးစားခံရမှုတစုံတရာရရှိနိုင်ပါမလားခင်ဗျာ။ဒေါ်စန်းစုကြီးက
ဂုမဖန်ခါရမဟုတ်ဘူးလေ။အကျဉ်းကြီးအကျဉ်းမုံများဆိုတာကဖန်ခါရတာဗျာ။ယုံရတော့ကိစ္စလုံးဝလည်းသိပြ။လာပြီးတော့ခိုးဝင်တဲ့လူကတော့ပြန်လှုပ်ပြလိုက်တယ်ဗျာ။နောက်ပိုင်းကျတော့နိုင်ငံချစ်ကြည်ရပြန်လှုပ်ပြလိုက်အင်ဂျင်ဝရောဗျာခမထောက်ပထမ3နှစ်နောက်ကျတော့9နှစ်လာမှာအင်ဂျင်ဝကျတော့အဲ့လိုပြည်တန်တိုးတောင်ချလိုက်ပြီအဲ့တော့အဲ့ဒီဟာကိုကြည်ကျင်းအားဖြင့်တကယ်ဆိုကြည့်အဲ့မှာလုံချုံရေးကြနဲ့လုံချုံရေးဒီတတ်မှုလို့တာဝန်ရှိတဲ့လူတွေပါထက်တရားဆွဲရမှာလေသူတို့ပေါ့ရော့လို့ဒီလူဝင်နေတာပေါ့အဲ့လို့ဆိုရင်ကုတွဲတဲ့အခါနဲ့မှာအဲ့ရတာဝန်ကျတဲ့လုံချုံရေးမှုတွေကပါမှာလေဒါနဲ့အင်ဂျင်ဝဗျာဘယ်မှမသွားနဲ့မတုတ်နိုင်နဲ့မလုပ်လို့မရတဲ့အိမ်ထဲမှာနေတဲ့လူကိုထောင်ချပစ်တယ်။အဲ့တော့အဲ့လိုမတရားတဲ့ဟာကြီးတွေကိုကျွန်တော်တို့တွေ့လာတဲ့အခါမှာတော့တချို့ကတော့ပြောတယ်အတော်စမ်းစုကြီးကိုတည်းစီဒီအမ်ဝင်နေတယ်။အဒီတရားရုံးတွေကိုအတိမမပြုတ်သေးဘူးလို့အဲသူတို့ကတော့ဒီလိုတောင်းဆိုတဲ့လူတွေလည်းရှိတယ်ပေါ့ဖြစ်စေချင်တယ်ပေါ့ဗျာ။ဒါလို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကအာမင်းဆရာလောက်ချင်တယ်ဆရာကြီးလောက်ချင်တယ်အဲဆွဲမှာဆိုလို့ရေနောက်တစ်ခုကဟိုနတ်နေခိုင်းခြိုင်တာပေါ့ဗျာအဲ့ဒါတော့မပြောတော့ပါဘူးအဲ့ဒါတော့
ဟုတ်ကဲ့ဆိုတော့အခုအမှုမှာဒေါင်ဆန်းစုကြည်ကိုသူတို့အဓိကအားဖြင့်တမင်တကာနိုင်ငံရေးကနေပြီးတော့ပတ်ကျင်လို့နိုင်ငံရေးလွတ်ပိုင်မှုမရှိအောင်လုပ်ကျင်လို့လုပ်နေတာလို့တွက်ကြပါတယ်ဥကျင်းမင်းကဥပဒေသမားတယောက်ဆင်းနေတယောက်တည်းပဲလို့မြင်ပါလေဒီအမှုရဲ့သူတို့ရဲ့ရည်ရွယ်ချက်ကဘာအတွက်လုပ်နေရလဲဤရော
အဓိကကျွန်တော်ပြောချင်တဲ့ကြီးကတော့တရားခံဖြစ်ရမယ့်လူတွေကတရားလိုလုပ်ပြီးတော့ဒီအားတွေကိုလုပ်နေတာဖြစ်တယ်နော်အခုလုပ်နေတာတွေဒီ2008အခြေခံအမှုနဲ့မညီဘူးတတော်ချင်းအခြေခံဥပဒေဆန့်ကျင်ပြီးတော့ဥပဒေနဲ့မညီတရားစွဲနေတာတွေဖြစ်တယ်။ဒါဆိုလို့ချင်းနိုင်ငံရေးအရာလက်စားချေတာပြီးတော့သူကသမရလုံးမှာပြန်ပြောင်းပြပြီးလို့ရှိတယ်။အဲအဲ့လောက်ကြီးနောက်10နှစ်နဲ့20လောက်ကြီးအုပ်ချုပ်ချင်တဲ့စိတ်နဲ့လုပ်နေတာရိုးရိုးတော့မဟုတ်ဘူးလို့ကျွန်တော်ဒီလိုပြောချင်ပါတယ်။ဒေါ်ဆန်းစုကြည်ကကျွန်တော်တို့လူလူတွေကတော့လူလူကောင်းဆောင်မှုဒါမှလို့တက်တွေကတော့ဂျိုကာပဲဘာလို့ဆိုရင်သူ့ကိုထောင်ချမှာပြီးတော့ဖမ်းလဲထားအောင်မှာဒါမှလို့သူတို့ထွက်ပေါက်တဲ့အားလုံးပိတ်သွားပြီဆိုတဲ့အချိန်မှာတော့ပြန်ဆွတ်လိုက်ပြီးတော့မင်ဒဲလာလို့ပေါ့ဗျာအဲ့ထောင်ချနေတဲ့ကာမှာပဲကြိတ်ပြီးတော့ဆွေးနွေးပြီးတော့သူ့မလားဘယ်လိုလွတ်ပြီးတော့ပဲဆွေးနွေးမလားဆိုပြီးတော့အဲ့အတွက်ကိုဂျိုကာချမ်းသာတာ ချစ်နိုင်လို့ရှိရင်နှစ်နှစ်တွင်ကတော့လုံးဝမလို့လုံးဝလုံးဝမလို့ချစ်နိုင်ရင်ချစ်နိုင်ရင်ဘာဖြစ်လို့လဲဆိုရှိသူတို့ကယူကောက်ပွဲလုပ်မယ်ဒီသူကတမရတော့အောင်မယ်အဲ့လုပ်ပြီးတော့မှဒေါ်စန်းစုကြည်တို့လူငယ်ချင်းသာကိုင်းနေမှာထည့်ပြရမှာ905ရီရောဘာရီရောညာရီ124 150ချစ်နိုင်တဲ့လူတွေကိုသူတမရဖြစ်ပြီးတော့မှလူငယ်ချင်းသာဝင်ပေးမှာကြာရဲ့